မြန်မာနိုင်ငံရှေးမြောက်ပိုင်းကိုကန့်ဒေသလက်ကွန်မျိုးဝင်းကျင်နဲ့မူဆယ်တရငါးမိုင်ကုန်သွယ်ရေးစုံဤမှာကိုကန့် MNDA ဦးဆောင်တဲ့ညီတော်မဟာမိတ်သုံးဘွဲ့နဲ့စစ်ကောင်စီတပ်တွေကြားမှာတနင်္ဂနွေနေ့ကတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းသုံးတိုက်ခိုက်ခဲ့တယ်လို့ဒေသတွင်းသတင်းတွေအရသိရပါတယ်။တနေ့တုန်းကတော့မူဆယ်ခရိုင်အတွင်းကကျင်းစံကျော်နေဆက်ကိတ်ကို MNDA တပ်တွေကသိမ်းယူခဲ့ပြီးတော့အခုဆိုလို့ရှိရင်တရုတ်မြန်မာနယ်စပ်ဂိတ်တွေဖြစ်တဲ့ချင်းရွှေဟော်မုံကူပန်ဆိုင်တဲ့ကျင်းစံကျော်ဂိတ်တွေကိုထိန်းချုပ်ထားလိုက်နိုင်ပြီလို့ MNDA ကထုတ်ပြန်ခဲ့ပါတယ်။တစ်ဆုံညာနှစ်ခုစစ်စီရေးကိုစစ်စီရေးတလှပြည့်တဲ့အခုနိုဝင်ဘာလ29ရက်နေ့မှာတနင်္ဂနွေအနှံ့တက်ရောက်တဲ့စစ်စီရေးဖြစ်နောက်ထပ်အဆင့်တစ်ဆင့်ကိုတိုးမြှင့်သွားမယ်ဆိုပြီးတော့ညီတော်မဟာမိတ်သုံးဘွဲ့ကကြေညာချက်ထုတ်ထားပါတယ်။လက်ရှိအဖြစ်ဆိုရင်တော့ချင်းပြည်နယ်၊စကိုင်းတိုင်း၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်နဲ့ကယားဒေသခေါ်ကင်းဒီပြည်မှာတိုက်ပွဲတွေနေ့စဉ်လုပ်လို့ရှိနေပြီးတော့စစ်ကောင်စီတပ်စခန်းတွေကိုတော်လိုင်းရေးပူးပေါင်းတပ်တွေကသိမ်းယူလာတဲ့နေ့စဉ်ပဲရှိနေပါတယ်။တချင်တည်းမှာပဲရန်ကုန်မန္တလေးလိုမြို့ကြီးတွေနဲ့နေပြီးတော့ပြင်ဦးလေမြို့တွေမှာတော့စစ်ကောင်စီလုံခြုံရေးတွေတိုးမြှင့်ဆောင်ရွက်ရှိတယ်လို့ဒေသခံတွေကပြောပါရခင်ဗျာ။